စကိုင်းတိုင်းရွှေဘိုမြို့အထွက်ကားကြီးဝန်းအနီးနဲ့မူးပေါင်ပေါ်မှာပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်နှစ်ဦးသေဆုံးပြီးဒေသခံအယောက်20ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေတဲကစိုးရိမ်ရတဲ့သူတွေလည်းရှိနေတယ်လို့ကုညီကဲဆဲသူတွေကပြောပါတယ်။လူစီကားတဲ့နေရာမှာအခုလိုပောက်ကွဲတာကြောင့်ထိခိုက်ဒဏ်ရာရသူများတယ်လို့လည်းမျက်မြင်တွေကပြောပါတယ်။ရွှေဘိုမြို့ကပောက်ကွဲမှုအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမှုပြပြပေးပါရှင်။
စကိုင်းတိုင်းရွှေဘိုမြို့အထွက်မှာရှိတဲ့စုပေါင်းကားကြီးဝင်းရဲ့အနောက်ဘက်နဲ့ကားဝင်းမြောက်ဘက်မူးပေါင်တံတားပေါင်ပေါ်မှာမတ်လ28ရက်နေ့မနက်9နာရီကျော်မှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပါဗျ။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာနှစ်ဦးသေဆုံးပြီးတော့လမ်းသွားလမ်းလာဒေသခံအမျိုးသား10ဦးနဲ့အမျိုးသမီး10ဦးစုစုပေါင်း20ဦးထိခိုက်ဒဏ်ရာရခဲ့ကြပါဗျ။ဒဏ်ရာရရှိတဲ့သူတွေထဲမှာတော့အသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပါတယ်။အသက်အန္တရာယ်စိုးရိမ်ရတဲ့ဒဏ်ရာရရှိသူက6ဦးရှိတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။တေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့မြေပြင်မှာကုညီကယ်ဆယ်ပေးနေသူ2ဦးကအခုလိုပြောပြပါဗျာ။အဲ
့ဒီမှာကြီးရိုက်တာကယောက်ျား10ယောက်ကလေး2ယောက်မိန်းမ6ယောက်အထိ20ပါဗျာ။ယောက်ကတော့သူ့မှာလည်းစုံတာရှိသေးတယ်မစုံပါဘူးဗျာ။နောက်တော့6ယောက်ကလည်းစိုးရိမ်ရပါတယ်ဗျာ။တိုက်တဲ့ရှိသူကတိုင်းရရှိကြည့်ကြမှာလူက16ယောက်ပါဘူးပေါင်းပေးမှာကလုံးကွဲတာကဒိုင်းနာကုံကုံရောင်းလာနေပြီးတော့2ယောက်ပါအလုံးစုံနဲ့ပြန်ရှိကြပါတယ
်တေဆုံးသွားတဲ့သူဟာတောင်တင်းကျေးရွာသားဒေသခံတဦးဖြစ်ပါတယ်စိုးရင်ရတဲ့ကလေးငယ်တဦးနဲ့အမျိုးသား5ဦးကိုရွှေဘိုကနေမန္တလေးစစ်ရုံကိုပို့ဆောင်ကူတာပေးနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒဏ်ရာစိုးရင်ရလို့မန္တလေးအထိပို့ဆောင်ပြီးတော့ကူတာပေးနေတဲ့အထက်ကအသက်5နှစ်အရွယ်ကလေးငယ်တဦးကတော့မန္တလေးစေယုံမှာတည်ဆုံသွားတယ်လို့တည်ဆုံသွားတဲ့ကလေးငယ်ရဲ့ဆွေမျိုးနီးစပ်သူတူကအတိအပြုပြောပါတယ်။ရွှေဘိုစုပေါင်းကားဝင်းဟာရွှေဘိုမြို့ရဲ့တောင်ဘက်မှာရှိပြီးတော့မြို့အထွက်မူးပေါင်ဘေးမှာရှိတာလည်းဖြစ်ပါတယ်။ပောက်ကွဲခဲ့တဲ့နေရာကတော့လူအသွားအလာများတဲ့နေရာဖြစ်ပြီးတော့လူစီကားတဲ့အခြေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာကိုကိုယ်တိုင်မြင်သိခဲ့သူတူကို VOA ကဆက်သွယ်မေးမြန်းရမှာတော့သူကြုံတွေ့ခဲ့ရတာကိုအခုလိုပြောပြပါတယ်။
တော့ဘူးတရားပေါ်မှာချင်းပေါ့အိုင်မိုင်းခဲ့တာချင်းထဲတာရှိတယ်။အဲအနေမျိုးကွဲသွားတာဘူးကချတယ်ဆိုတော့တိကျမသိလိုက်ချင်းကနေကွဲတယ်ဆိုတော့သိလိုက်တယ်။အတန်ကတော့ချင်းတယ်အဲဒီညီကြီးပါတော့ဒီဈေးဝယ်လာတဲ့ဟာကြီးနဲ့အိုင်နဲ့မှာရေးချူပါညာလောက်တဲ့ဈေးတစ်ဖက်ဆိုင်တယ်များကြီးကတစ်ဖက်ဆိုင်ရှိတယ်အဲနဲ့မှာပြည်ရတိုင်းကြီးရှိတယ်။သွားလာနေဟာကြီးလည်းများကြီးပဲလေ။အဲဆိုမိုင်းကွဲတာနဲ့ဒီလူစုပါနေဆိုကွဲတာအဲ့လိုမျိုးဖြစ်ပုံများပါတယ်။ဒီကြတော့အိုင်နန်လေးပါလေကျွန်တော်ရှိမှရင်ကအမှုတော်တော်များတယ
်ပောက်ကွဲတဲ့နေရာအနီးမှာစစ်တပ်တက်ဆွဲထားတာမရှိသလိုပောက်ကွဲချိန်မှာစစ်သားတွေဖျက်တမ်းသွားလာတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်မိုင်းပောက်ကွဲတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးမတ်လ25ရက်နေ့ကလည်းရွှေဘိုမြို့တက္ကနန်းကျေးရွာနဲ့ဇီးတော်ကျေးရွာအကြားမှာမိုင်းပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတော့တန်ဃာတော်တပါးပါဝင်ဒေသခံ5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ရှင်